မြေဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းပေးဖို့ကက်သလစ်ခရစ်ယာန်ဆရာတော်တွေရဲ့တောင်းဆိုမှုကိုဒီစီမံကိန်းအတွက်တာဝန်ရှိသူအလုံးအလေးနဲ့ထားစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကက်သလစ်ခရစ်ယာန်ဆရာတော်ကြီးများအဖွဲ့ချုပ်ကမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့သဘောထားကြေညာချက်ထုတ်ပြန်အပြီးအခုလိုပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြမှာပါကချင်ပြည်နယ်မှာမြေဆုံကြီးကတည်ဆောက်လို့ရရှိလာမဲ့အကျိုးမြတ်ထက်စာရင်လူမှုရေးသဘာဝပတ်ဝန်းကျင်ပျက်စီးမှုကအစမတန်ပိုများနိုင်တာကြောင့်အေယံဝတီမြို့ကိုမိခိုနေကြတဲ့တန်းပေါင်းများစွာသောပြည်သူတွေအကျိုးကိုမျှော်တွေးပြီးမြေဆုံစီမံကိန်းကိုအပြီးအပိုင်ဖျက်သိမ်းတဲ့လို့မြန်မာနိုင်ငံတွင်သာသနာနယ်16ခုကကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေကဇွန်လ10ရက်နေ့ထုတ်ကြေညာချက်မှာစူပေါင်းလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်မြေဆုံစီမံကိန်းကိုအကောင့်ထဲပေါ်ခဲ့ရင်တမ်းပေါင်းများစွာသောပြည်သူတွေရဲ့အတက်အိုးအိမ်ဆုံးရှုံးမှုနဲ့စားဝတ်နေရေးအကျပ်တဲတွင်းကိုတွန်းပို့သလိုဖြစ်ပြီးလူထောင်ပေါင်းများစွာရွှေပြောင်းရမှုစတဲ့ကြေကွဲဝယ်ကပ်ဘေးဆိုးကြီးတွေနဲ့ရင်ဆိုင်ရဝယ်ရှိတယ်လို့ထောက်ပြထားပါတယ်။ကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေရဲ့အခုလိုဆိုးရိမ်မှုနဲ့တိုက်တွန်းမှုတွေကြောင့်မြေဆုံစီမံကိန်းအတွက်တာဝန်ရှိသူအားလုံးကအလေးအနက်ထားစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ်။
ပါဖီလိုလဲဆိုတရားမတူတာကျွန်တော်ဘယ်ဘာသာရေးအတင်းတော်မှာမှဒီတန်ယုံလို့တန်တမန်ရေးဆိုမရှိဘူးဒီကက်သလစ်အတင်းတော်တခုမှာပါတန်ကင်းတမန်ကင်းဆိုရှိတယ်ဗျအဲဆိုတော့ကျွန်တော်ဗမာပြည်နဲ့ပတ်သက်မှနဲ့တကယ်ကိုအခက်ခဲကြုံနေတဲ့အချိန်တွေမှာဒီနောက်နိုင်ငံတွေကိုတိတိယောက်ယောက်ဒီလိုဆက်ဆံမှုရှိတယ်နောက်တစ်ခုကတော့အများကြီးဩဇာရှိတဲ့အတိုင်းဝန်အဖွဲ့အစည်းဆိုတော့ကက်သလစ်အတင်းတော်ဖြစ်ပါတယ်အဲ့လိုဆိုတော့နိုင်ငံကြီးကောင်းဆောင်တွေကတော့လုံးဝလေးထားမှစဉ်းစားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဆရာကျွန်တော်ရဲ့ဒီတောင်းဆိုမှုတွေဘာကတော့ပြည်သူနိုင်ငံကြီးနဲ့ပတ်သက်မှာတော့ထိရောက်မှုရှိပါတယ်ဒါပေမဲ့ဒီကက်သလစ်အသင်းတော်ရဲ့တောင်းဆိုမှုကဒီတက္ကပါလုံးနဲ့ထိုင်ပါတယ်ဆရာအဲ့လိုဆိုတော့သူတို့ကနေပြီးတော့ထုတ်ပြန်တဲ့စင်ညာချက်သူတို့ကနေပြီးတော့ပြောဆိုတဲ့ဟာတွေကတက္ကပါလုံးနဲ့နှိုင်းယှဉ်ပြီးမှတက်ရောက်မှုရှိလာနိုင်တယ်
မြေဆုံကြီးကတော့တိဆောက်ခဲ့ရင်အေယာဝတီမြစ်ကျမ်းမြင်အောက်မှာရှိနေတဲ့ပြည့်ရွေကျော်ကိုဖီအားတွေပုံများလာစေမှာဖြစ်ပြီးကြီးမားတဲ့ငလျင်ဘေးအန္တရာယ်ဖြစ်ပေါ်လာစေနိုင်ကြောင်းစီမံကိန်းနဲ့ဆိုင်တဲ့ဆိုးကျိုးကိုသိပ္ပံပညာရှင်တွေကရောသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကပါတတိပေးနေကြတယ်လို့ကက်သလစ်ခရစ်ယာန်ဆရာတော်တွေရဲ့ကြေညာချက်မှာဖော်ပြပါတယ်ကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့ကြေညာချက်ကိုတော့ဥက္ကဋ္ဌဆရာတော်ဖီလစ်လီယန်ခန်းထံအပါဝင်ကာဒီနယ်ချားစ်ပိုရောအထက်မြန်မာနိုင်ငံကနေအောက်မြန်မာနိုင်ငံမွန်ပြည်နယ်ကရင်ပြည်နယ်အထိခရစ်ယာန်ဆရာတော်19ပါးလက်မှတ်ရေးထိုးထားကြပါတယ်ခင်ဗျာ